ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအားစားသမားတွေကိုဘေကျင်းဆောင်းရာသီမတန်ဆာအိုလံပစ်ပြိုင်ပွဲဝင်ရောက်ရှင်ပြိုင်ခွင့်မပေးတော့ဘူးလို့နိုင်ငံကမတန်ဆာအိုလံပစ်ကော်မတီ IBC ကပြောလိုက်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တာနဲ့ပတ်သက်ပြီးတော့တခြားအားစားသင်းတွေကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုဝင်ခွင့်ပေးရင်သူတို့အနေနဲ့ပြိုင်ပွဲကိုသတိမောက်မယ်လို့ချိန်ကြောက်လာတာကြောင့်ဘေကျင်းဆောင်းရာသီမတန်ဆာအိုလံပစ်ပြိုင်ပွဲကျင်းပဖို့တရက်ပဲလိုတော့တဲ့အချိန်မှာအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့နိုင်ငံကမတန်ဆာအိုလံပစ်ကော်မတီဥက္ကဋ္ဌအန်ဒရူးပါဆန်ကဘေကျင်းမြို့မှာသတင်းတောက်တွေကိုပြောပါတယ်။အစောပိုင်းတုန်းကတော့ IPC ဘက်ကအားကစားသမားတွေဟာကျူးကျော်တဲ့သူတွေမဟုတ်တာကြောင့် IPC အနေနဲ့သူတို့ရဲ့စီးမျဉ်းတွေနဲ့အညီရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကိုနိုင်ငံကိုစားပြုမဟုတ်ပဲဝင်ခွင့်ပေးခဲ့တာပါ။ဒါပေမဲ့ကျန်တဲ့နိုင်ငံတွေကမတန်ဆာအိုလံပစ်ကော်မတီတွေကဒီလိုဆုံးဖြတ်ချက်ကိုပြန်ပြင်ဖို့မစဉ်းစားရင်ဆောင်းရာသီမတန်ဆာအိုလံပစ်ပြိုင်ပွဲဟာအကြီးအကျယ်ထိခိုက်လာနိုင်စရာရှိတယ်လို့ပြောတဲ့အကြောင်းဥက္ကဋ္ဌဖော်စင်ကပြောပါတယ်။နိုင်ငံကိုစားပြုမတန်ဆာအိုလံပစ်ကော်မတီတွေအားစားသမားတွေနဲ့အားစားအဖွဲ့အတော်များကလည်းပြိုင်ပွဲကိုသတိမောက်ဖို့ချိန်ကြောက်လာကြပြီးတော့အားစားရွာတွေမှာလည်းအခြေအနေတွေကတာတာရာရာမဟုတ်ပဲထိမ့်မရတဲ့အနေအထားဖြစ်နေတယ်လို့သူကပြောပါတယ်။ရုရှားနဲ့ဘယ်လာရုစ်နိုင်ငံကအားစားသမားတွေဟာသူတို့အစိုးရရဲ့လုပ်ရက်တွေရဲ့အကျိုးဆက်တွေကိုခံစားရတာဖြစ်တယ်လို့ပေါ်စင်ကပြောပါတယ်။ဘေကျင်းဆောင်းရာသီမတန်ဆာအိုလံပစ်ပြိုင်ပွဲမှာရုရှားကအားစားသမား82ယောက်နဲ့ဘယ်လာရုစ်က12ယောက်ဝင်ပြိုင်ဖို့လှုံ့ဆော်တာဖြစ်ပါတယ်ခင်ဗျာ။